မရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြည်ဝင်ခွင့်တန်တက်တဲ့နိုင်ငံစီးရင်အသက်6နိုင်ငံမှာမြန်မာကိုထက်သွင်းလိုက်တဲ့အဓိကရွေးချက်ကနိုင်ငံရေးအကျိုးစီးပွားအရာဖြစ်တယ်လို့နယူးယောက်ကပြည်ဝင်ခွင့်ဗီဇာအရေးကြွန့်ကျင်သူအမေရိကန်ရှိနေသူကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်လိုက်တဲ့အမေရိကန်ပြည်ဝင်ခွင့်တန်တက်ချေရလက်ရှိလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်ကနေအမေရိကန်ဗီဇာနဲ့လာမယ့်ကိစ္စလက်တော်တိကျမှုရှိနေတယ်လို့သူက VOA ကိုပြောပါတယ်။ဒီရောမျိုးအမေရိကန်ရှိနေနေသန်ဝါ့ခ်စ်မန်ကိုမအင်ဂျင်နီယာဆက်တဲ့မြင်းနေရမှာသူကအခုလိုစပြောပါတယ်
။တမန်တော်ထရမ့်အစိုးရကအရင်ပြထမ်းခဲ့တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်နဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွေကိုပဲပြစ်မှတ်ထားလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဝေဖန်ကန့်ကွက်မှုတွေရှိခဲ့တာပါ။ဒါကြောင့်အခုတချိန်အစ်စ်ပြထမ်းတဲ့အထက်မှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနဲ့ဘယ်လာရုစ်လိုမွတ်စလင်နိုင်ငံမဟုတ်တဲ့နှစ်နိုင်ငံကိုထည့်သွင်းလိုက်ခြင်းအပြင်မျှတမှုရှိတယ်ဆိုတာကိုပြဖို့ဖြစ်နိုင်ကြောင်းအမေရိကန်ရှေ့နေနေသန်ဝက်စ်မန်က VOA ကိုပြောပါတယ
် The reality is the real reason for the ban they wanted to take
ဒီလိုဗီဇာကန့်သတ်မှုတွေမှာမြန်မာကိုထည့်ရတဲ့အကြောင်းရင်းကမွတ်စလင်အများစုမဟုတ်တဲ့နိုင်ငံနှစ်ခုလောက်ကိုရေးပြီးထည့်လိုက်တာဖြစ်ပါတယ်အခုကတ်တ်ခံရတဲ့6နိုင်ငံထဲမှာဘယ်လာရပ်နိုင်ငံဟာဆိုရင်အရင်ကဆိုဗီယက်ပြည်တော်စုအောက်မှာရှိခဲ့တဲ့နိုင်ငံဖြစ်ပြီးမွတ်စလင်မရှိသလောက်ပါပဲမြန်မာနိုင်ငံမှာဆိုရင်လည်းမွတ်စလင်ဥယျာဉ်က900ခန်းလုံးဒို့မဟုတ်1000ခန်းလုံးလောက်ပဲရှိတာပါဒါကြောင့်တမန်တော်ထရမ့်အနေနဲ့မကြဘူးတိမထားတဲ့မြန်မာနဲ့ဘလာရပ်စ်လိုနိုင်ငံတွေကိုဆွဲထည့်လိုက်တာဖြစ်ပါလေ
ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်လိုက်တဲ့တမန်တော်ထရမ့်အစိုးရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုနိုင်ငံစင်းကြောင့်လက်ရှိတူလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံသားတချို့လက်တွေ့မှာကိုအခက်အခဲရှိလာနေပြီဖြစ်တယ်လို့ရှေ့နေဝက်စ်မန်က VOA ကိုပြောပါတယ်
We have an EB1 case for a very high level.
ကျွန်တော်တို့မှာလက်ရှိရန်ကုန်မြို့ကကုမ္ပဏီအကြီးအကဲတူအမေရိကန်ပြည်ထောင်စုကို EB1 ဗီဇာနဲ့လာဖို့လျှောက်ထားတဲ့အစီအစဉ်ဟာလဲတမန်ရဲ့ဒီပြဋ္ဌာန်းချက်အသစ်ကြောင့်တက်ရောက်မှုတွေရှိနေပါတယ်
EB1 ဗီဇာဟာစီးပွားရေးလုပ်ငန်းအပေါ်အခြေခံပြီးလျှောက်တဲ့ immigrant visa ဖြစ်ပြီးကုမ္ပဏီလုပ်ငန်းရှင်ကြီးတွေထူးထောင်တဲ့ပညာရှင်ပါမောက္ခတွေသူတည်တည်မှုအတွက်ဖြစ်ပါတယ်။အခုအမေရိကန်ကဗီဇာကန့်သတ်မှုမှာမိသားစုဝင်တွေပြန်လည်စုံစည်းရေးအတွက်ဗီဇာလျှောက်ရမှာလဲထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါပေမဲ့ခိုင်မာတဲ့အကြောင်းပြချက်တစ်ခုခုကိုပြနိုင်တယ်ဆိုရင်တော့မိသားစုဝင်တွေခေါ်နိုင်ရေးအတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးဘက်ကဖြေလျှော့စဉ်းစားပေးနိုင်စရာအကြောင်းရှိတယ်လို့ရှင်းနေဝက်စ်မန်ကပြောပါတယ်ဖေဗူလာ20ရက်နေ့နောက်ပိုင်းမှာစတင်အကျုံးဝင်တဲ့ဒီကန့်သတ်ချက်မှာတော့အမေရိကန်ကိုကြောင်းလာတက်မဲ့သူတွေအလေလာမဲ့သူတွေအတွက်ပါဝင်ခြင်းမရှိဘူးလို့တော့ဆိုပါရရှင်